မဲမတမာမှုတွေရှိနေတယ်ဆိုတော့ပြောချချက်တွေကြားမှာပဲရုရှားရဲ့လက်ရှိသမ္မတဗလာဒီမီယာပူတင်အနိုင်ရနေကြောင်းကနဦးရွေးကောက်ပွဲရလဒ်တွေကဖော်ပြနေပါတယ်တနင်္ဂနွေနေ့မဲပေးကြတဲ့ရုရှားနိုင်ငံသားတွေကတော့ဘသူအနိုင်ရမယ်ဆိုတာကိုကြိုသိနေကြတယ်လို့ Clinton Credit Data မှာရှိတဲ့မဲယုံတွေပိတ်ပြီးပြီးချင်းမှာပဲကနဦးရလဒ်ကိုကြည့်ရင် Mr. Putin ပဲအနိုင်ရတာကိုတွေ့ရပါတယ်ရုရှားအစိုးရမှန်းထားတယ်လို့မဲပေးသူအရေးအတွက်ရာခိုင်နှုန်း80လောက်ထိတကယ်ရှိမရှိမသိရသေးပေမဲ့ Mr. Putin ဟာမဲအလုံးရဲ့81.6%ရာခိုင်နှုန်းနဲ့ရှေ့ဆုံးကပြေးနေတယ်လို့ရုရှားရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရုရှားနိုင်ငံတလွှာမဲယုံတွေမှာမဲမတမောမှုတွေရာဖောင်းများစွာရှိနေတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ရုရှားရွေးကောက်ပွဲဆိုင်ရာအရာရှိတွေကတော့ short ပေါ့ပြောပါတယ်ဒါပေမဲ့ဒီကိစ္စကိုသူတို့စုံစမ်းနေပါတယ်လို့ဆိုပါတယ်ရွေးကောက်ပွဲဝင်ကမနစ်တဦးဖြစ်တဲ့Pavel Grudinin ကတော့ရွေးကောက်ပွဲကနဦးရလမဲအရမဲ 15.6% ရာခိုင်နှုန်းလောက်ရနေတာဖြစ်ပြီးသူတယောက်ပဲ Mr. Putin နဲ့ပြိုင်ဘက်ဖြစ်ရှင်းနေတာပါတခြားသူတွေကတော့ပြိုင်ရှင်ပြိုင်အားသိပ်မရှိပါဘူး Mr. Putin က1999ခုနှစ် Boris Yeltsin နောက်မှာသမ္မတရာထူးကိုဆက်ခံခဲ့သူဖြစ်ပါတယ်အခုရွေးကောက်ပွဲဟာ Crimea ကို Russia ဝင်သိမ်းခဲ့တဲ့၄နှစ်မြောက်နှစ်ပတ်လည်နဲ့လည်းတိုက်ဆိုင်နေပါတယ် Mr. Putin ကိုစိန်ခေါ်နှိုင်ဆွမ်းရှိတဲ့ blogger တဦးဖြစ်တဲ့တက်ကြွလှုပ်ရှားသူ Boris Navalny ကတော့သူ့ကိုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်လို့မရအောင်လိန်လည်မှုနဲ့တရားစွဲတာခံရတယ်လို့ပြောပါတယ်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတယ်ဆိုတဲ့ဆက်ဆွဲချက်တွေကို Russian ရွေးကောက်ပွဲကော်မရှင်ဗဟိုဌာနဒုတိယအကြီးအကဲကမဟုတ်မှန်ကြောင်းညှင်းဆိုခဲ့ပါတယ်